ရခိုင်ပြည်နယ်ကြောက်တော်မြို့မှာဘင်္ဂါလီမွတ်စလင်တွေနဲ့ဒီရခိုင်တိုင်းရင်းသားလူမျိုးတွေကြားအခြေအနေတွေတင်းမာနေစေဖြစ်တာကြောင့်မလို့ပုံမှန်144ညမထွက်ရမိန့်ကိုထုတ်ပြန်ထားပါတယ်။ကြောက်တော်မြို့မှာဩဂတ်စ်လ5ရက်နေ့နဲ့6ရက်နေ့တွေမှာဖြစ်ပေါ်ခဲ့တဲ့တင်းမာမှုတွေကြောင့်မလို့နှစ်ဖက်အပြန်အလှန်အိမ်တွေမီးရှို့တဲ့အထိဖြစ်ပွားခဲ့ပြီးတဲ့နောက်ကြိုတင်ကာကွယ်တဲ့သဘောနဲ့အခုလိုပုံမှန်144ညမထွက်ရမိန့်ကိုထုတ်ပြန်ထားတာလို့အစိုးရသတင်းထုတ်ပြန်ရေးအဖွဲ့ကပြောဆိုပါတယ်။အပြည့်အစုံကိုတော့ဘန်ကောက် VOE ရုံးခွဲကနေဆက်သွင်းမေးမြန်းထားတဲ့ကိုဇော်ဝင်းလိုင်ကပြောပြပေးပါရှင်
။ဟုတ်ကဲ့ပါ။ကြောက်တော်မြို့မှာဒီကနေ့အခြေအနေတွေတည်ငြိမ်နေတယ်လို့ပြောနိုင်ပေမဲ့လည်းပြီးခဲ့တဲ့ဩဂုတ်လ5ရက်နဲ့6ရက်နေ့တွေကဖြစ်သွားခဲ့တဲ့အချိန်ကြောင့်နှစ်ဖက်တင်းမာမှုတွေကတော့ရှိနေစေပါ။ဒါကြောင့်လဲလက်ရှိအခြေအနေမှာစူပူအောင်ကြွမှုတွေဖြစ်နေပေမဲ့လဲကြိုတင်ကာဝယ်တဲ့အနေနဲ့ပုံမှန်144ညမထွက်ရအမိန့်မနေ့ညကစပြီးတော့ထုတ်ပြန်ထားတယ်လို့ရခိုင်ပြည်နယ်အဓိကရုဏ်းနဲ့ပတ်သက်လို့အစိုးရသတင်းထုတ်ပြန်ရေးဌာနအတွင်းရေးမှူးဦးဝင်းမြန်က VOA ကိုပြောပါတယ
်ဟုတ်ပါတယ်ခင်ဗျအဲ့ဒါထုတ်ထားပါတယ်ခင်ဗျအချိန်နေဆိုးတာမဟုတ်ဘူးကြာကိုကြိုတင်ကာဝယ်တဲ့သဘောပါအခုကလည်းကျွန်တော်တို့မမျော်လင့်မဲနဲ့ဖြစ်တာဟုတ်တယ်ဒီအဲ့ရွာတွေကလည်းထုတ်တော်နေတော့နည်းနည်းလှမ်းတယ်ခင်ဗျတချို့ရွာတွေကဟိုမင်းများနဲ့တလောက်ထိကြောက်နေတယ်ခုဖြစ်တဲ့ရွာကြီးကတဏျာနဲ့တဏျာဝေးလို့ကြောက်တော်မျိုးနဲ့ဝေးတယ်ပြောလို့ကြောက်တော်လို့သာပြောပေမဲ့လေဟိုဖြစ်တဲ့ရွာကကြောက်တော်နဲ့ဟိုနည်းနည်းလှမ်းဝေးလို့အဲ့ဒါကိုမင်းများနယ်စပ်နဲ့ရောက်နေလို့ချမ်းမြို့လည်းအခြေအနေကောင်းတယ်အကုန်လုံးကအခြေအနေကောင်းနေပါတယ်အဲ့ဒါတွေကကုသပေါက်သွားလို့အဲ့ဒါလည်းသူတို့တွေကနေပြီးတော့သွားစတယ်လို့ပြောတယ်၄ရက်နေ့မှသူကရခိုင်ရွာတွေကိုသွားစတယ်စားတဲ့ခါကျတော့၅ရက်နေ့မနေ့တည်းရခိုင်တွေကဘာမှပြန်မလို့အဲ့ဒီ၅ရက်နေ့ညကျမှပြန်လုတယ်လို့အဲ့လိုတော့ကျွန်တော်သတင်းရထားတယ်ခင်ဗျ
စွန်လာအတွင်းရခိုင်ပြည်နယ်တဝမ်းမှာဖြစ်ခဲ့တဲ့စူပူအောင်ကြွမှုတွေနှစ်ဖက်အပြန်အလှန်အကြမ်းဖက်တိုက်ခိုက်မှုတွေဟာလည်းအစိုးရဘက်ကကင်ထွေဖြစ်ရှင်းမှုနှောင့်နှေးမှုကြောင့်အချိန်မီထင်းထင်းနိုင်ငံချင်းမရှိတဲ့အတွက်ကြောင့်ဆိုပြီးနိုင်ငံတကာလူ့ခွင့်ရေးအဖွဲ့အစည်းတွေကဝေဖန်ထောက်ပြပြောဆိုနေခဲ့ကြတာပါ။အစိုးရကတော့အရင်ကတည်းကစူပူမှုတွေဖြစ်မှာစိုးရိမ်နေတဲ့အတွက်ကြိုတင်ပြင်ဆင်မှုတွေလှုပ်ဆောင်ထားပြီးခရိုင်အုပ်ချုပ်ရေးမှုကိုယ်တိုင်ကြောက်တော်မျိုးမှာအခုယုံထိုင်ပြီးတော့ကြီးကြပ်ကုတ်ကဲနေတယ်လို့ဦးဝင်းမြန်ကဆက်ပြောပါတယ်။
တောက်တော်ပရမေကြားတဲ့ကဒီမတိုင်ငယ်ပေါ့လေပြီးခဲ့တဲ့ဟို6လပိုင်းအောင်ကဖြစ်မယ်လို့ထင်တော့ကျွန်တော်တို့တွေကြိုပြီးတော့ကာထားတာတွေလည်းရှိတယ်။နောက်ပိုင်းတော့အဲ့ဘက်ကဘာမှမဖြစ်တော့ဆိုပြီးအေးအေးဆေးဆေးဆိုပြီးတော့နေလိုက်တာ။ဆိုတော့အဲ့ဒီရိတ်ခါတရဖြစ်တဲ့နေ့အဲ့၄ရက်နေ့၅ရက်နေ့ပေါ့၅ရက်နေ့ဖြစ်ပြီး6ရက်နေ့မနေ့မှာပဲကျွန်တော်တို့ဒီကခရိုင်အုပ်ကကိုယ်တိုင်ကြောက်တော့မှသွားထိုင်တယ်လေခရိုင်အုပ်ချုပ်ရေးမှု။ဟိုအုပ်ချုပ်ရေးမှုအဲ့မှာသွားထိုင်ပြီးတော့အဲ့ဘက်ကဟိုကဒီဟိုပေါ့လူမျိုးကြီးအဖွဲ့တွေရောဒီသတ်ရိတ်ခါပို့တာတွေရောကယ်ဆယ်ရေးလုပ်ငန်းတွေရောဆောင်ရွက်ဖို့တခါတည်းပို့ထားပေးတယ်။
လက်ရှိအခြေအနေမှာလည်းနှစ်ဖက်ယုံကြည်မှုမရှိဖြစ်နေတဲ့အတွက်အခုလိုကြိုတင်ကာကွယ်မှုတွေလှုပ်ဆောင်တာဖြစ်နိုင်တယ်လို့ကြောက်တော်ဒေသခံတဦးကပြောပါတယ်။
တို့ကဒီတို့တို့ဝိုးတိကျရင်ယော်ကြီးတွေရှိတယ်အဲ့မှာနင်းခဲ့တဲ့ယော်တွေနဲ့အန်ဒီတစ်ခုခုဖြစ်နိုင်တဲ့အတွက်တို့ကကြိုတင်ပြီးတော့လှုပ်တဲ့သဘောမျိုးတက်ရောက်ပါတယ်။အေးပုံမှန်လေးပြောရလို့ရှိရင်တော့ရခိုင်ပြည်ဘက်ကတော့ဒီကလားတွေကိုမယုံရတဲ့အတွက်တင်ကာမကင်းတော့ရှိပါတယ်။သွင်းကြတဲ့အနေအထားတွေလေးဘလို့လုံခြုံရေးတွေနဲ့ပတ်သက်ပြီးတော့ယုံကြည်သိက္ခာရတဲ့အနေအထားမဟုတ်တဲ့အတွက်သူတို့ရဲ့ဒီအခြေခံတွေကိုကျွန်တော်တို့ဒီနေ့နေ့စိုးရင်ရတဲ့အနေအထားမှာရှိပါတယ်။ဒါပေမဲ့လိုတဲ့တာတော့လိုရတာပါပဲကို။ဒါပေမဲ့ကျန်လိုက်တဲ့ရိုးတွေကအများကြီးအင်အားကြီးပါတယ်။ဒီတက်အနေနဲ့ကတော့အများကြီးလုံခြုံရေးအတွက်အများကြီးလိုပါတယ်ကို
။အခုတော့ကြောက်တော်မျိုးကိုကုညီရေးပစ္စည်းတွေရောက်လာတာကိုတွေ့ရတယ်လို့လည်းအဲ့ဒီဒေသခံကပဲဆက်ပြောပြပါတယ
်။ဒီနေ့အနေအထားတော့အေးစစ်စစ်ပါပဲကို။ဒါပေမဲ့ဒီကျွန်တော်တို့ပြီးတော့တဲ့စိတ်ဓာတ်တွေကိုဒီကေစီရဲ့ပစ္စည်းတွေရောက်ပါတယ်ကို။ဒုက္ခတွေကေစီရဲ့ထောက်ပံ့ရေးပစ္စည်းတွေရောက်ပါတယ်။ဒါအစိုးရစီကလာဟိုဟာလားမသိပါဘူးကို။ဒါပေမဲ့ဒီကျွန်တော်တို့ဒီမြို့နယ်အုပ်ချုပ်ရေးမှုအပါအဝင်ခရိုင်အုပ်ချုပ်ရေးမှုတွေအကုန်လုံးဒါပေါ်တော်လင်းဆိုပို့ဖို့စီစဉ်နေပါတယ်။ဆန်ရောဒီကေစီရဲ့ပစ္စည်းဆန်တော့ဒီကအနာပိုင်ဖွဲ့စီကဝေးတာပါကို။ဒီမှာနောက်တဲ့ဥစ္စာကတို့ဒီတေဆောက်ရေးပစ္စည်းတွေပါကို။အဲ့လိုမျိုးဒီယာယီနေဆိုင်မဲ့ပစ္စည်းတွေပါ။ကာဆေဗီကာကြီးနစီးပါပါတယ်ကို။
ကြောက်တော်မြို့ကန်တူပြောပြခဲ့တာပါအခုလိုပုံမှန်144ညမထွက်ရအမိန့်ထုတ်ပြန်မှုအတွက်တော့မြို့နယ်အာဏာပိုင်တွေကပြည်ထောင်စုအစိုးရထံအရင်တင်ပြကြရတာပါအဲ့ဒီတင်ပြချက်ပေါ်အခြေခံပြီးတော့ပုံမှန်144ထုတ်ပြန်တင်မတင်ဆိုတာကိုအတည်ပြုချက်ချပေးတာဖြစ်ပါတယ်ဇွန်လအတွင်းစုပမှုတွေဖြစ်ပွားပြီးနောက်နိုင်ငံတော်အစိုးရကရခိုင်ပြည်နယ်အတွင်းကဒေသအတော်များများမှာပုံမှန်144ထုတ်ပြန်ပြီးတော့အခြေအနေတွေကိုထိန်းသိမ်းခဲ့တာဖြစ်ပါတယ်အဲ့ဒီစုပမှုတွေအတွင်းနှစ်ဖက်သေဆုံးသူစုစုပေါင်း89ဦးရှိခဲ့တယ်လို့အစိုးရကတရားဝင်သတင်းထုတ်ပြန်ထားတာဖြစ်ပါတယ်ခင်ဗျာ
ဒါကတော့ရခိုင်ပြည်နယ်ကြောက်တော်မြို့မှာညမထွက်ရမိန့်ထုတ်ပြန်ရတဲ့အခြေအနေတွေပြန်လည်တင်းမာလာနေတဲ့အကြောင်းကိုဘန်ကောက် VOA ရုံးခွဲကနေဆက်သွယ်မေးမြန်းထားတဲ့ကိုဇော်ဝင်းလိုင်းပြောပြခဲ့တာပါရှင်